အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဒီဇင်ဘာ25ရက်နေ့ဟာခရစ်ယာန်ဘာသာဝင်တွေအတွက်ထွတ်မြတ်ထားရာနေဒူးနေ့မြတ်ဒီတဲ့တစ်ခုဖြစ်ပါတယ်။လူဇာတိခံယူသောဘုရားသခင်ကက်တင်ရှင်ကဘာကြီးရဲ့အလင်းရောင်အဖြစ်ခရစ်ယာန်များကကိုးကွယ်ယုံကြည်ကြီးညိုလေးစားရတဲ့ယေရှုခရစ်တော်ကိုလွန်ခဲ့တဲ့နှစ်ပေါင်း 2000 လောက်ကဖွားမြင်တော်မူတဲ့အထိတ်မှတ်နေ့ဖြစ်ပါတယ်။သခင်ယေရှုရဲ့မွေးနေ့အစ်စ်မှန်ကိုမသိရသလိုဒီဇင်ဘာ25ရက်နေ့ကိုခရစ်တော်ရဲ့မွေးနေ့အဖြစ်သတ်မှတ်ခဲ့တာရဲ့မူလစစ်မြစ်ကိုလည်းအတိအကျမသိရပါဘူး။ဒါပေမဲ့ဒီရက်စွဲဟာကမ္ဘာမြောက်ချမ်းဒေသမှာနေတာအတူဆုံးကာလစောင်းရင်စွန့်ချိန်နဲ့အလွန်နီးနီးကပ်ကပ်ကြာရောက်နေပါတယ်။ကမ္ဘာတဝန်းကရှေ့ခေတ်လူသားများစွာအတွက်စောင်းရသည့်အလင်းရောင်ပိမ့်ပိမ့်ကနေလာမဲ့ညွေဦးကိုညှော်ရီမှတ်နဲ့ရှည်လျားလှတဲ့နေ့ရက်များစီအလှည့်အပြောင်းကာလဟာတဘာဝတရားရဲ့အသစ်ပြန်လဲပြုစုပြုထောင်မဲ့ဂရိကဝတ်ကိုကိုစားပြုနေပါတယ်။ယေရှုခရစ်တော်ဟာဤလောကကြီးအလင်းဖြစ်တော်မူသည်လို့ခရစ်ယာန်များကယုံကြည်ထားတာကြောင့်ဒီအချိန်ကာလဟာယေရှုမွေးဖွားခြင်းကိုအထိမ့်အမှတ်ပြုကျင်းပဖို့ရာတော်သင့်မှန်ကန်တဲ့အချိန်ဖြစ်ကြောင်းအစောပိုင်းခေတ်ကာလကခရစ်ယာန်ဘာသာဝင်တွေအတွက်ယုတ်တိရှိပုံရပါတယ်။သက်ကုရ221ခုနှစ်နောက်ပိုင်းဒီဇင်ဘာ25ရက်နေ့ကိုသခင်ယေရှုဖွားမြင်တော်မူတဲ့နေ့အဖြစ်တဖြည်းဖြည်းလက်ခံလာပြီးမကြာမီခရစ်ယာန်စာရေးဆရာများဟာသူရိယနေမင်းကြီးရဲ့ပြန်လည်မွေးဖွားခြင်းနဲ့ဖျားသခင်ရဲ့သားတော်ဖွားမြင်ခြင်းကြောင့်ဆက်နွယ်မှုစတင်လာပါတယ်ခရစ်မတ်အခါသမယဟာခရစ်ယာန်ဘာသာကိုးကွယ်ယုံကြည်မှုရဲ့ဗဟိုချက်မှဖြစ်ပါတယ်ဒါပေမဲ့မျှော်လင့်ချက်ချစ်ချင်းမြတ်တာငြိမ်းချမ်းမှုနဲ့ပျော်ရွှင်မှုဆိုတဲ့သတင်းစကားတွေကတော့တကမ္ဘာလုံးနဲ့သက်ဆိုင်တဲ့လောကပါလာတရားတွေဖြစ်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ဒီတရားတွေကခရစ်ယာန်ဂျူးဟိန္ဒူမွတ်စလင်ဗုဒ္ဓဘာသာဓမ္မမဟုတ်တခြားဘယ်ဘာသာကိုယုံကြည်သူဖြစ်စေဘာသာတစ်ခုခုကိုကိုးကွယ်မှုမရှိသူဖြစ်စေကျွန်တော်တို့အားလုံးနဲ့သက်ဆိုင်နေပါတယ်တယောက်ကိုတယောက်ဂရုတစိုက်ရှိကြဖို့တယောက်ကိုတယောက်ကြည့်ရှုဆောင်မဖို့တယောက်ကိုတယောက်ချစ်ချင်းမေတ္တာထားရှိဖို့ဆိုတာကဒီကမ္ဘာမျိုးပေါ်မှာရှိတဲ့လူသားအားလုံးနဲ့သက်ဆိုင်လို့နေပါတယ်ခရစ်မတ်အချိန်ခါသမျှမှာခရစ်ယာန်တွေဟာလူသားအလုံးအတွက်ငြိမ်းချမ်းရေးနဲ့ချစ်ချင်းမေတ္တာမေတ္တာတရားကြော်ရွှင်ချမ်းသာရှင်လန်းမှုနဲ့မျော်လင့်ချက်တွေကိုဘုရားသခင်ရဲ့နှုတ်ကပတ်တော်အားဖြင့်ဖြန့်ကျက်စေနိုင်ဖို့အမှန်ဤကံရည်ရွယ်ပါတယ်မိသားစုငယ်ချင်းတွေနဲ့အိမ်နီးနားချင်းတွေကိုချစ်ချင်းမေတ္တာနဲ့လေးမြတ်မှုပြသပြီးသစိမ့်တရားစာလူတော်ဝအလုံးကိုကျနာမှုရယောမှုအပေါင်းနဲ့ဆက်ဆံရမယ့်အချိန်ဖြစ်ပါတယ်တခါတလေမှာကျနာမှုတရားအနေငယ်ပြတ်သားနိုင်ရင်ကိုအလွန်အထိတ်ပဲရှိနိုင်ပါတယ်ရိုးရှင်းတဲ့အပြုံပွင့်ဖက်နှုတ်ဆက်ခြင်းမထင်မှတ်ထားတဲ့ဖုံးခေါ်ဆိုပြောဆိုမှုကော်ဖီတစ်ခွက်နဲ့တိတ်ဆိတ်ငြိမ်သက်စွာအတူရှိနေပေးခြင်းဒီလိုစိတ်တက်ကိုမြင့်တင်ပေးနိုင်စွမ်းပြီးနှစ်သိမ့်ပေးနိုင်တဲ့ရိုးရှင်းတဲ့ကျနာမှုလုပ်ရက်တွေဟာလူအသက်ကိုယ်တော်ကဲတင်နိုင်မှာပါလို့သမ္မတဘိုင်ဒန်ကပြောပါတယ်ဒီခရစ်မတ်ကာလမှာရုန်းကန်နေရသူတွေဒုက္ခရောက်နေသူတွေနဲ့အကူအညီလိုအပ်နေသူတွေကိုဖေးမကူညီနိုင်စွမ်းနဲ့ခိုင်ခန့်တဲ့ပခုံးပေါ်ရွေတဲ့စကားသံတွေနဲ့ကူညီပေးကြအောင်ပါဒါဟာခမားတို့ကျွန်တော်တို့ပေးကူသမျှလက်ဆောင်တွေကအကောင်းဆုံးလက်ဆောင်တစ်ခုဖြစ်နိုင်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ
်အမေရိကန်စိုးရိမ်သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ